မြန်မာနိုင်ငံကျန်းမာရေးနဲ့အာကစားဝန်ကြီးဒေါက်တာနေထွေးကကိုဗစ်ကူးစက်မှုအချိန်တိုအတွင်းလျင်မြန်စွာကူးစက်ပြန့်နှံ့နေတာကြောင့်အဆိုးဆုံးအခြေအနေရှိမှန်ပြီးအသက်နိုင်ဆုံးဆောင်ရွက်နေတယ်လို့ပထမဆုံးအချိန်စိုးရင်တကြီးထုတ်ပြောလိုက်ပါတယ်။ဒေါက်တာနေထွေးကမနေ့ကကိုဗစ်စီးဝေးမှာအခုလိုပြောလိုက်ချိန်မှာမြန်မာနိုင်ငံနဲ့ကိုဗစ်ပိုးထွက်ထွေသူကလည်းအခုနောက်ဆုံးမနေ့က140နီးပါးအထိစံချိန်တင်ထိုးတက်သွားပါတယ်။နောက်ဆုံးအချိန်မနေ့ညထုတ်ပြန်ချက်တစ်ခုရဲ့အရပိုးသစ်တွေ့သူက32ဦးရှိပြီးအများစုကရန်ကုန်က15ဦးနဲ့နောက်ဒုတိယမွန်က10ဦးပဲခူး9ဦးနဲ့ရခိုင်က4ဦးလိုဖြစ်ပါတယ်။1953ဦးကိုစစ်ဆေးရကနေအခုလိုတွေ့လိုက်တာကြောင့်စုစုပေါင်းပိုးရှိသူ919ဦးအဖြစ်တထောင်နာကတ်လာချိန်မှာပြန်ကောင်းသူအစ်စ်3ဦးပဲရှိတာကြောင့်စုစုပေါင်းပြန်ကောင်းလာသူက358ယောက်ပါ။မနေ့နေ့လေတနားကြီးရှားရှားပါပါထုတ်ပြန်ကြရလဲပိုးတွေ့သူပေါင်း100ဆက်စံချိန်ပြင်လိုက်တာမို့မနေ့မနေ့ထုတ်ပြန်ချက်က9ဦးနဲ့ပါပေါင်းလိုက်ရင်မနေ့အင်္ဂါစက်တင်ဘာလဇန်နေ့တရက်ထဲစုစုပေါင်းပိုးတွေ့သူစစ်138ဦးမကြုံစဘူးထောင်တက်လာနေပါတယ်ဒီမနေ့နေ့လည်းစံချိန်ပြင်တရားတွေ့ရမှာလဲအများစုကလက်ရှိကူးစက်မှုအများဆုံးနဲ့အမြဲဆုံးဖြစ်နေတဲ့တခိုင်ပြည်နယ်က50နီးပါးရှိပြီးရန်ကုန်တိုင်းကလည်း45ဦးအထိဒုတိယကက်လက်ခဲကနေပြီးတော့ပဲခူးနဲ့မကွေးတို့ကလည်းတူစီပါခဲ့ပါဗါ။အရေးကြီးနေတာကရန်ကုန်မှာမနေ့နေ့လည်းကပိုးသစ်တွေ့သူတွေမှာ10ဦးကျော်ကနိုင်ငံသားရောအဖြစ်များတဲ့ရခိုင်ကပါခီးသွွားရာသပင်လုံးဝမရှိပဲဘယ်ကကုလမမသိဖြစ်နေတာကြောင့်အရင်အခုလိုခွင်းဆက်ပြက်နေသူတွေနဲ့ပေါင်းလိုက်ရင်20ခန့်ရှိလာတာမို့ရန်ကုန်မှာအချင်းချင်းကုဆက်မှာကိုစိုးရိမ်လာနေရပါတယ်။ဒါကြောင့်ကျန်းမာရေးနဲ့အာဝစာဝန်ကြီးဌာနကရန်ကုန်ခုနှစ်မြို့နယ်မှာအိမ်မာနေဖို့ home stay အမိန့်ထုတ်လိုက်ပြီးဒီနေ့မနက်ကစသင်္ကန်းကျွန်းအင်းစိန်မြောက်ကလာပါကေတလှိုင်းပဇွန်တောင်နဲ့မင်္ဂလာတော်မြို့နယ်တွေမှာလိုက်နာကြားရတော့မှာပါခင်ဗျ